အမေရိကန်ပြည်ထောင်စုနီဗာရာပြည်နယ်လက်စ်ဗေဂါမြို့မှာ Trump International Hotel ရှိမှာ Tesla Cyber Truck ကပောက်ကွဲမှုနဲ့ New Orleans မြို့ကတိုက်ခိုက်မှုတွေဆက်စပ်နေသလားဆိုတာကိုတာဝန်ရှိသူတွေစုံစမ်းနေပါတယ် Trump Hotel ရှိမှာ Tesla Cyber Truck ကပောက်ကွဲမှုဘာကြောင့်ဖြစ်တယ်လဲဆိုတာနဲ့ New Orleans ကကားဝင်တိုက်မှုဆက်စပ်နေသလားဆိုတာကိုတရားဥပဒေစိုးမိုးရေးတာဝန်ရှိသူတွေကစုံစမ်းနေတဲ့အကြောင်းသမ္မတ Joe Biden ကပြောဆိုခဲ့ပါတယ်ဗုဒ္ဓဦးနေ့မနေ့က Cyber Truck ကပောက်ကွဲမှုကြောင့်ယာဉ်မောင်းတေဆုံးခဲ့ပြီးတချို့ဒဏ်ရာရပါတယ်ပောက်ကွဲမှုဖြစ်ခဲ့ပြီးတဲ့နောက် Las Vegas ရဲတပ်ဖွဲ့ထုတ်ပြန်တဲ့ပုံတွေအရကားနောက်ခန်းမှာဓာတ်ငွေ gas ဘူးတွေ camping ခီးချစခန်းချခီးထွက်သူတွေအုံပြတဲ့လောင်စာဘူးတွေနဲ့မိပန်းလွတ်တင်တဲ့ motor တွေပောက်ကွဲတာမြင်ရပါတယ် Cyber Truck ကပောက်ကွဲမှုဖြစ်တာဆက်ချိုးရင်းလို့မဟုတ်ဘူးလို့ Tesla ကုမ္ပဏီအကြီးအကဲ Elon Musk က X လူမှုကွန်ရက်မှာရေးသားခဲ့ပါတယ်ဒီကားဟာ Colorado ပြည်နယ်ကနေငှားလာတဲ့ကားဖြစ်ပါတယ်